ကွန်ပျူတာဖိုင်တွေကိုငွေပေးမရွေးရင်ဖွင့်မပေးတဲ့မဲလ်ဝဲနဲ့တိုက်ခိုက်တဲ့ကမ္ဘာတစ်လွန်းအင်တာနက်ဆိုက်ဘာတိုက်ခိုက်မှုမှာနိုင်ငံပေါင်း150ကအဖွဲ့အစည်းပေါင်းအနည်းဆုံး3000လောက်ထိခိုက်မှုရှိနေပြီလို့ဥရောပရဲတပ်ဖွဲ့ Europol ကပြောဆိုလိုက်ပါတယ်။အထူးသဖြင့်နိုင်ငံအများအပြားရဲ့ကျန်းမာရေးဆောင်ရှောက်မှုကဏ္ဍတွေမှာထိခိုက်မှုရှိနေတယ်လို့ Europol ညွှန်ကြားရဲ့ Morop Wayne Rich ကဗီတေရုပ်သံ ITV ကိုပြောဆိုတာဖြစ်ပါတယ်ဒီအကျဉ်းစီကိုဘယ်သူလုပ်တယ်လဲဆိုတာကိုလည်းအခုချိန်ထိမသိရသေးပါဘူး။အင်တာနက်လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကတော့ဒီငွေညှစ်တဲ့အင်တာနက်ဆိုင်ပါတိုက်ခတ်မှုကတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ရုရှားကိုပို့ပြီးတော့ပြစ်မှတ်ထားတိုက်ခတ်နေတာလို့ပြောဆိုကြပါတယ်။ WannaCry လို့ခေါ်တဲ့မဲဝဲကိုပထမဆုံးဖော်ထုတ်နိုင်ခဲ့တဲ့အထက်မှာရုရှားဆိုင်ပါလုံခြုံရေးလုပ်ငန်းကြီးဖြစ်တဲ့ Kaspersky Lab နဲ့ပါဝင်ပါတယ်။ The Shadow Brokers လို့သိကြတဲ့အင်တာနက်ဆိုင်ပါဖောက်ထွင်းသူ hacker အုပ်စုကအမေရိကန်မြို့သားလုံခြုံရေးအေဂျင်စီထံကပြီးခဲ့တဲ့ဧပြီလကခိုးယူခဲ့တယ်လို့အများပြားယုံကြည်ထားကြပြီးငွေကြေးအကျိုးအမြတ်အတွက်ကမ္ဘာတစ်လောကအချက်အလက်ဒေတာတွေကိုထိန်းချုပ်ပြီးငွေပေးပြန်ရွေးခိုင်းနေတာဖြစ်ပါတယ်။လုံခြုံရေးအတွက်ကွန်ပျူတာစနစ်တွေကို update လုပ်ကြဖို့ကွန်ပျူတာကျွမ်းကျင်သူတို့ကတိုက်တွန်းပါတယ်။ငွေပေးပြန်ရွေးမှကွန်ပျူတာအချက်အလက်ဖိုင်တွေကိုပြန်ဖွင့်ပေးတဲ့ ransomware နဲ့တိုက်ခတ်ခံရသူတွေအနေနဲ့တောင်းတဲ့ငွေကိုမပေးကြဖို့ကိုလည်းကွန်ပျူတာကျွမ်းကျင်သူတို့ကအကြံပြုထားပါတယ်။ပြန်ရွေးငွေအနေနဲ့ကတော့အမေရိကန်ဒေါ်လာ300နဲ့ညီမျှတဲ့ဒီဂျစ်တယ်ငွေကြေး Bitcoin နဲ့ပေးရမှာပါ။ငွေရောက်တဲ့နေရာကိုလည်းစလုံးနေကနန်းတွေအများအပြားနဲ့သာဖော်ပြတာမို့ခြေရာခံမှုကလည်းမဖြစ်နိုင်တဲ့လောက်ရှိနေပါရဲ့ရှင်။